အခုလက်ဗရန်အကြမ်းဖက်ဖြိုခွဲမှုမှာတရားရပြီးတော့ဖမ်းဆီးခံထားရတဲ့ကြောင်သားတွေရဲ့ကျန်းမာရေးအခြေအနေကိုပြောပြပေးပါဦးမယ်။တာယာဝတီကျင်းချောက်တာယာဝတီကျင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့ကြောင်သား9ဦးထဲက5ဦးဟာအရိုက်နဲ့ခံထားရတဲ့အတွက်ဥကောင်းပိုင်းမှာအတွင်းတရားရရနေတယ်လို့ဒါကြောင့်စစ်တင့်တင့်နဲ့စေဝါကုသမှုလိုအပ်နေပါတယ်ဒီကနေ့ထိမ့်သိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေရဲ့မိဘတွေကထောက်ဝင်စာတွတ်တွေ့တဲ့အချိန်မှာဖမ်းဆီးခံထားရသူကျောင်းသားခေါင်းဆောင်မင်းသွေးတစ်ကအခုလိုပြောပြခဲ့တာပါအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေဆိုင်ဖွေးရည်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ဒီမိုကရေစီပညာရေးကိုတောင်းဆိုတဲ့ကျောင်းသားတပိတ်ကိုဖြိုခွဲပြီးတော့ရိုက်နဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့ပထမဆုံးအကြိမ်ဖြစ်ကျောင်းသားနဲ့အရသာ9ဦးကိုမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်ပေးခဲ့ရမှာဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်ဖြစ်တဲ့ကိုမင်းသွေးတင့်နဲ့မဖြူဖြူအောင်တို့ပါဝင်ပါတယ်ဒီထဲမှာရိုက်နဲ့ခံရတဲ့ကျောင်းသား9ဦးလောက်ဟာခေါင်းကဒဏ်ရာတွေကမတက်တာပဲနာကျင်ကြိုက်ခဲမှုမူးဝင်မှုတွေရှိနေတဲ့အတွက်စိုးရိမ်ရကြောင်းအပြင်မှာဆေးကုသခွင့်ရဖို့လိုအပ်ကြောင်းကိုမင်းသွေးတင့်ကပြောဆိုခဲ့တယ်ဆိုပြီးမိခင်ဖြစ်သူကပြန်ပြောပြခဲ့ပါတယ်
အဲ့အခုကြောင်ထဲမှာအခု၄-၅ယောက်ကလေးခေါင်းတွေထိထားတဲ့ကလေးတွေကတော့သူ့ခေါင်းတွေကြိုက်ကြိုက်နေတယ်တဲ့အဲ့ကလေး၄-၅ယောက်ကတော့တမီးရယ်ဟိုသူကနည်းနည်းဟိုစိတ်ပူရတာပေါ့သူတို့ရာနိနဲ့စိုးရင်ရတယ်အဲ့သူတို့စင်မအဲ့ဓာတ်မှန်ရိုက်ပေးတာအရင်ရှိဦးတမီးရယ်အပေါ်ရန်ပဲပေါ့နော်အပေါ်ရန်ခုပေးတာတဲ့အတွင်းမှာဗာဖြစ်နေတယ်ဆိုတော့အပြင်ရောက်တော့မှပဲသူတို့ခုပေးလို့ရမှာတဲ့မမေးတဲ့အဲ့လိုပြောတယ်အဲ့ကလေးတွေကိုတဲ့အမကန်ဒီပိုင်းနဲ့ပြန်လွတ်ပေးရင်ကောင်းမှာတဲ့သူအပြင်မှာခုဆိုရတာပေါ့အဲ့လိုပြောတယ်
။ကျောင်းသားကောင်းဆောင်မဖြစ်ပြောအောင်ကတော့အေးအေးဆေးဆေးအဖမ်းခံတဲ့အချိန်မှာမဖမ်းဘဲရိုက်နဲ့ဖမ်းဆီးခဲ့တဲ့အတွက်သူမအနေနဲ့ရဲတွေကိုတရားစွဲဖို့ဆန္ဒရှိကြောင်းမဖြစ်ပြောအောင်ရဲ့ဖခင်ဖြစ်သူဦးနေဝင်းကဆိုပါတယ
်။သူတို့ကနေပြီးတော့ဒီကိစ္စကိုပေါ့ဗျာမတင်ရဘူးလေ။မတင်ရဆိုတာရဲကြီးကအဲ့ပထမသူတို့အဖမ်းခံတယ်ဆိုတော့ရဲမင်းမြန်မာဝင်ကအဆမ်းလို့မရဘူးအဆက်ပါမရှိဘူးတဲ့အဲ့ကြတော့သူတို့ကိုကြိုက်ခံတယ်ဗျာကြိုက်ခံတဲ့ကိစ္စမှာဒါအဲ့ဒီကိစ္စပြီးတော့အခုလိုလည်းဖမ်းတယ်ရိုက်တယ်ဖမ်းတယ်တရားစွဲတယ်ဆိုတော့ဒါနှစ်ဖက်ကြီးလို့နာဖြစ်တယ်ရဲကနှစ်ဖက်ကြီးလို့နာဖြစ်တယ်သူတို့ကနေရဲကိုပြန်တရားစွဲတယ်မြဲအဲ့ဒီလိုပြောတယ်ဒါအကြောင်းမူကမ္ဘာတွေရဲ့အပြင်အဆင်နဲ့ပြည်ရင်ကြောင်းတယ်လို့ကြော်ပြပြနေပြည်ရင်ကြောင်းတယ်လို့အဲ့ဒါအားလုံးအတွက်နော်ဒီလိုကြီးကြီးကအားလုံးအတွက်အဲ့ဒါကတော့ကျောင်းကျောင်းသားတွေကသူတို့မိသားစုရောအားလုံးတက်ကိုစူလာဒီကိလို့တဲ့ကိစ္စကိုဒီလိုပဲသူတို့ရဲ့သတိကိုတွေချိုးဖောက်ပြီးတော့အဆမ်းပဲဟာတိုင်းမှာတဲ့ဖန်တီးတယ်ဟိုကဆောင်းဆန်းစီဆောင်းချဖို့လည်းစူလာနေတဲ့ကိစ္စဆမ်းတန်းကိုရေဆူးအကြည့်တန်းတော့ပါလေအဲ့ဒါနော်အခုကလည်းဘယ်လိုမှမလို့ချက်နေတဲ့ကိစ္စဖြစ်တယ်တကယ်တကယ်အပြည့်ရှိတာကဒီသမီးတို့လိုကျောင်းကျောင်းသားတွေနဲ့ဝိုင်းရမယ်လို့မဟုတ်ဘူးဟာတကယ်တကယ်ပြည့်ရှိတာကအစိုးရနဲ့ဒီဒီလေးဝင်တာနဲ့ရတဲ့ပုံလားဖြစ်တယ်နော်အဲ့တော့တကယ်တကယ်ပြည့်စည်လို့ကအပြည့်ပြည့်လို့အာဆန်းကြီးတွေအဲနဲ့တောင်းတဲ့ဆရာတော့မဖြစ်တဲ့ကိစ္စပဲ
ကိုမင်းသွေးတက်ကတော့အပြင်ပိုင်းရကျမ်းမာရေးကောင်းမွန်ပြီးရိုက်နဲ့ခံရတဲ့ဒဏ်တွေကတော့နာကျင်နေဆဲဖြစ်တယ်ဆိုပြီးမိခင်ဖြစ်သူကပြောပါတယ
်အခုတော့ကျမ်းမာရေးကောင်းမယ်တဲ့ဟိုတော့ကတော့ရိုက်နဲ့ထားတဲ့ဒဏ်ရာကြီးတော့နည်းနည်းတော့နာသေးတာပေါ့ခင်ဗျာသူခုပေးတယ်လေအော်သူကတော့အခုခဏရင်ရှိပါတယ်တဲ့သူကကွက်ပြက်သွားတာတော့မရှိဘူးလေကောင်းနေချင်းဟိုနိုင်ရိုးနေနာပေါ့နော်ဒီကကောင်းတဲ့ကျောင်းတွေချတာလေ
ဒါဟာကျောင်းသားတွေကိုဖမ်းဆီးပြီးပထမဆုံးအကြိမ်ဖြစ်ဆယ်ရက်ကြာမှမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်ပေးခဲ့တာပါပြီးခဲ့တဲ့ရက်တွေတုန်းကတော့ကျောင်းသား30ခန့်ကိုအာဏာပိုင်တွေကခံဝင်ကြိများထိုးခိုင်းပြီးပြန်လွှတ်ပေးခဲ့ပါတယ်ကျန်တဲ့ကျောင်းသားတွေကိုတော့ပုံမှန်5ခုနဲ့တရားစွဲဆိုထားကြောင်းသိရှိရပြီးမိသားစုနဲ့တွေ့ခွင့်ရတဲ့ကျောင်းသားတွေကတော့သူတို့ကိုဘာပုံမှန်နဲ့တရားစွဲထားတယ်ဆိုတာမသိရှိရသေးကြောင်းပြောဆိုခဲ့တယ်ဆိုပြီးမိသားစုတွေကပြောပါတယ်ရှင်